အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေထိန်းချုပ်ခဲ့တာတစ်နှစ်ပြည့်ဖို့အတွက်တရက်အလိုမှာပဲပညာရေးအလောက်ကိုင်းတဲ့နိုင်ငံရေးကဏ္ဍတွေမှာပါဝင်ခွင့်တောင်းဆိုသူဒါဇင်နဲ့ချီတဲ့အမျိုးသမီးတွေကိုကာဘူးမြို့တော်မှာစနေနေ့ကလုံခြုံရေးတပ်တွေကရဲနဲ့တာတွေအပြင်လေထဲတနက်ပြက်ဖောက်ပြီးတော့ဆန္ဒပြပွဲကိုဖြိုခွဲခဲ့ပါတယ်။ဆန္ဒပြသူတွေကဩဂုတ်လ15ရက်နေ့ဟာအမှောင်လွှမ်းတဲ့နေ့ဆိုတဲ့စတန်းတွေကိုကင်ဆောင်ပြီးတရားမျှတမှုရဖို့အတွက်ကြွေးကြော်ခဲ့ကြသလိုအလုတ်စားစရာနဲ့လွတ်လပ်ခွင့်ကိုလိုချင်ကြောင်းတောင်းဆိုရင်းကပူးမြို့တော်ကပညာရေးဝန်ကြီးရုံးစီကိုဥတီပြီးချီတက်ခဲ့ကြတာလည်းဖြစ်ပါတယ်။ဆန္ဒပြသူအမျိုးသမီးအများအပြားဟာတာလီဘန်တွေပြတ်ထန်းထသလိုမျက်နာကိုဖုံးကွယ်တာတွေမလုပ်ကြဘဲနဲ့ဆန္ဒပြကြတာတွေ့ရပါတယ်။သူတို့ဟာလုံခြုံရေးတွေလိုက်လံဖမ်းဆီးတဲ့အတွက်ထွက်ပြေးကြရတယ်လို့ဆန္ဒပြသူတချို့ကတော့လုံခြုံရေးတာဝန်ခံတွေရဲ့ရိုက်နှက်တာခံခဲ့ရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ဒီဆန္ဒပြပွဲအတွက်အာဖဂန်သတင်းသမားတွေကိုလည်းသတင်းတင်ပြခွင့်မပေးပါဘူး။ Amnesty International လူခွင့်ရဲ့အဖွဲ့ကြီးကတော့အခုလိုငြင်းချမ်းစွာဆန္ဒပြတဲ့အမျိုးသမီးတွေကိုတာလီဘန်တွေကအင်အားသုံးနှိမ်နှင်တာအတွက်စိုးရိမ်ကြောင်း Twitter မှာရေးပါတယ်။အမေရိကန်ဥဆောင်တဲ့မဟာမိတ်တွေထွက်ခွာသွားကြတဲ့ဩဂုတ်လ15ရက်နောက်ပိုင်းအာဖဂန်နစ္စတန်မှာတာလီဘန်တွေထိန်းချုပ်လာတာဖြစ်ပြီးအဲ့ဒီအချိန်ကစလို့အမျိုးသမီးတွေအလုတ်လုတ်ခွင့်ပညာသင်ခွင့်အပါအဝင်ရပိုင်ခွင့်အတော်များများကိုထိန်းချုပ်လာခဲ့တာလည်းဖြစ်ပါတယ်။